ပလောဝရာစီမံကိန်းမှာအထုံးပြုမဲ့တန်ပေါင်းနဲ့ဆောက်လုပ်ရေးပစ္စည်းတွေတင်ဆောင်လာတဲ့ရေရင်6ဆင်းဟာစစ်တွေကြောက်တော်ပလောဝလမ်းကြောင်းအတိုင်းကလဒန်မြစ်အတွင်းမောင်းနှင်လာရမှာနိုဝင်ဘာ29ရက်နေ့ကတစ်ချိန်ဒီနေ့ဒီဇင်ဘာ1ရက်နေ့မှာတစ်ချိန်ရခိုင်တပ်တော် AA ရဲ့တိုက်ခိုက်တာခံခဲ့ရတယ်လို့တပ်မတော်ကသတင်းထုတ်ပြန်တာပါကြောက်တော်မျိုးကန်စောက်ကျေးရွာအနီးမှာတစ်ချိန်မီးဝကျေးရွာမှာတစ်ချိန်ရခိုင်တပ်တော် AA အဖွဲ့ကကမ်းပေါ်ကနေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ရေရင်ထိခိုက်ပျက်စီးခဲ့ပြီးအရာရှိနဲ့စစ်သည်တချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။ပြီးခဲ့တဲ့မတ်လ16ရက်နေ့ကဆောက်လုပ်ရေးပစ္စည်းတွေတင်ဆောင်ထားတဲ့သင်္ဘောတစင်းကိုလက်နက်ငယ်တွေနဲ့ပစ်ခတ်မီးရှို့ဖျက်ဆီးခဲ့ပြီးတော့နိုဝင်ဘာ21ရက်နေ့မှာလည်းတံပေါင်းနဲ့ဆောက်လုပ်ရေးသုံးပစ္စည်းတွေတင်လာတဲ့ရေရင်တွေကိုပစ်ခတ်တာတွေလုပ်ခဲ့တယ်လို့တပ်မတော်ကပြောပါတယ်။အေးပြောခွင့်ရသူခိုင်သူခါကတော့ကလဒန်မြစ်စီမံကိန်းကိုအကြောင်းပြုပြီးဆက်လက်နဲ့ပစ္စည်းတွေနဲ့စစ်သည်တွေတင်ဆောင်လာတဲ့အတွက်ပစ်ခတ်တာလို့ပြောပါတယ်
အဲ့ဒီရေရင်တွေကနော်ဗမာစစ်တပ်ရဲ့ဒီစစ်လက်နက်ပစ္စည်းတွေရိတ်ခါတွေနော်စစ်ရင်အားတွေအဲ့လိုဟိုတင်ဆောင်ပြီးတော့ဟိုလာတဲ့ဥစ္စာဗျနော်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကဒါဟိုပြစ်ခတ်တာဖြစ်တယ်ဟိုကျွန်တော်တို့အရင်ကြေညာချက်တွေမှာလည်းကျွန်တော်တို့ပြောထားပြီးသားရှိတယ်ကလဒန်မြစ်ထဲမှာပဲဖြစ်ဖြစ်ပေါ့ဗျာဒီရေချောင်းသွာလာမှုတွေမှာနော်စစ်ဆင်ရေးပုံစံမျိုးနဲ့ရှီတက်လာတဲ့ဒီဘဲလက်နက်ကင်ကိုမဆိုးဘောနော်ဒီကြည်ဓာပဲဖြစ်ဖြစ်ရေဓာပဲဖြစ်ဖြစ်လေဓာပဲဖြစ်ဖြစ်ဒါကျွန်တော်တို့ကတော့စစ်စင်ရဲ့ပုံစံနဲ့ရှီတက်လာတဲ့ဟူသမျှကိုတော့ဒါတားဆီးပြစ်ခတ်ရမှာပဲ။ဘာကြောင့်လဲဆိုလို့ရှိရင်ဒါကျွန်တော်တို့ဟိုစစ်ဖြစ်နေတဲ့နေရာလေနော်စစ်စင်ရဲ့ဇုံထင်းမှာအဲ့လိုဝင်လာရင်တော့ကျွန်တော်တို့ဒါပြစ်ခတ်ရမှာပဲ
။အေးအဖွဲ့ဟာစီမံကိန်းကိုနှောက်ယှက်တာမဟုတ်ကြောင်းနဲ့စီမံကိန်းအတွက်ပစ္စည်းတည်ဆောင်မဲ့အကြောင်းဆောက်လုပ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားမယ်ဆိုရင်ဘယ်အဆောင်ရှောက်မှမပါပဲတည်ဆောင်နိုင်ကြောင်းခိုင်သူခါကပြောပါတယ်။အဲ့ဒီရေရင်တွေဟာစီမံကိန်းအတွက်အသုံးပြုမဲ့ပစ္စည်းတွေတည်ဆောင်တာမှန်ကန်ရင်ခွင့်ပြုသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒီအပိုင်းအတွင်းရခိုင်တပ်တော် AA နဲ့တမရော်တို့ဟာမြအူးမြေပုံနဲ့ချင်းပြင်းနဲ့ပလောဝမြို့နယ်တွေမှာတိုက်ပွဲပြင်းထန်ခဲ့ပြီးတမရော်ဘက်ကအကြအဆုံးတွေရှိရဲလို့ AA ကထုတ်ပြန်ထားပါတယ်။နောက်ပိုင်းတိုင်းစစ်ထဏနာချုပ်တိုင်ဝစီဗိုလ်မှူးကြီးဝင်းစော်ဦးကတော့တိုက်ပွဲပြင်းထန်ခဲ့ကြောင်းနဲ့တပ်မတော်ကထိခိုက်မှုတွေရှိခဲ့တယ်အကြအဆုံးမရှိကြောင်း RFA ကိုအတည်ပြုပြောပါတယ်
တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်လာတော့မှန်ပါတယ်ခင်ဗျာထိခိုက်ကြတော့ထိခိုက်မှုလည်းနည်းနည်းပါးပါးရှိပါတယ်သူတို့ပြောတဲ့အတိုင်းတော့မဟုတ်ပါဘူးတိုက်ပွဲကတော့ပြင်းပြင်းထန်ထန်ဖြစ်တယ်မနေ့ကကျွန်တော်တို့10နာရီဝန်းကျင်လောက်ကနေဖြစ်လိုက်တာညနေ4နာရီတိုက်ပွဲကတော့ပြင်းထန်ပါတယ
်နှစ်ဖက်ထိခိုက်ဒဏ်ရာရရှိသူကြာဆုံးသူစီးရင်တွေကိုတော့အတိအကျထုတ်ဖော်ပြောဆိုတာမရှိပါဘူးဒီပြစ်ခတ်မှုတွေအကြားအယက်သားထိခိုက်ဒဏ်ရာရရှိသူတေဆုံးသူတွေရှိနေပါတယ်နိုဝင်ဘာ29ရက်နေ့ကကြောက်တော်မြို့နယ်လမှုတပင်ကျေးရွာမှာကလဒန်မြစ်ကြောင်းထဲတွားနေတဲ့တက်မတော်ရေတပ်ကပစ်ခတ်လို့အသက်80ရွယ်အဖိုးတို့တဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီနေ့ဒီဇင်ဘာ1ရက်နေ့မှာမြအုံမြို့နယ်ရှာရီပင်ကျေးရွာမှာနေအိမ်ပေါ်လက်နက်ကြီးကြီးကျရောက်ပောက်ကွဲခဲ့ပြီးတော့ကလင်းငယ်3ဦးနဲ့အမျိုးသမီး2ဦးထိခိုက်ဒဏ်ရာရရှိပြီးမြအုံစေယုံကိုပို့ဆောင်ထားရပါတယ်။မျက်နှာဥကောင်းနဲ့နံရိုးခြေထောက်တွေမှာကြည်စံစတွေထိမှန်ခဲ့တယ်လို့ထိခိုက်ဒဏ်ရာရရှိသူတွေရဲ့မိသားစုဝင်ဦးဆန်ရွှေကပြောပါတယ်။
သမီးလေးနှစ်ယောက်နဲ့မိသူယောက်ကိုတရားထုတ်တော့ပါလေ။ဆင်းနေတဲ့ဆင်းနေတဲ့ကလေးကတော့နင်းနေတော့ပဲဆိုရင်ရပါလေ။တဲ့နဲ့သူကအောက်တီးအဆိုးရင်ကြတော့မလို့တော့ဘူး။ဘောဘောထိတာရှေတော့ထိတာဟုတ်ပါနေရောရောပဲနောက်ပြီးရင်ရောနောက်ပြီးနေမိသားပဲရောမျက်နှာခွက်တော့ခုံးချပါလေ
။ရှာရီပြင်မှာဒီနေ့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တာမှန်ကန်ကြောင်းနဲ့အေးအဖွဲကကျေးရွာတွေကနေအရက်ဝတ်တွေနဲ့ပြစ်ခတ်တာရှိလို့ပြန်လဲပြစ်ခတ်ခဲ့ကြောင်းဘုံမူကြီးဝင်းစော်ဦးကပြောပါလေ။အေးပြောခွင့်ရသူခန္ဓုခါကတော့အဲ့ဒီကြေးရွာမှာတိုက်ပွဲဖြစ်တာမရှိဘဲတက်မတော်ဘက်ကသာအရက်သားတွေကိုအကြောင်းမဲ့ပြစ်ခတ်တာလို့ပြောပါတယ်။ရက်ဖက်အဖွဲ့ကောက်ယူထားတဲ့စီးရင်တွေအရရခိုင်ပြည်နယ်အတွင်းနှစ်ဖက်တိုက်ပွဲတွေကြောင့်အရက်သားတေဆုံးမှုဟာ100နီးပါးရှိနေပြီဖြစ်ပြီးထိခိုက်ဒဏ်ရာရရှိသူက150ကျော်ရှိနေပြီဖြစ်ပါတယ်ရှင်။ကျွန်မဝရမိုးမြင့်ပါ။